ရခိုင်ပြည်နယ်မြေပုံမြို့နယ်စင်းကြီးရွာအနီးမှာတော့အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြား၃ရက်ဇက်တိုက်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ်။တပ်မတော်ဘက်ကလေရင်နေနဲ့လက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်စင်းဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကလည်းပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတော်ကိုတက်နိုင်သတင်းပေးပို့ထားပါတယ်။
ချစ်ခိုင်နောက်ပိုင်းမြေပုံမြို့နယ်စနင်းကျေးရွာနေမှာဆွေရတက်နေခိုင်လက်နက်ကိုင်အဖွဲ့တို့၃ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတာကြောင့်စနင်းဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့စနင်းဒေသခံတို့ကပြောပါတယ
်။အဲစနင်းရွာနဲ့ဆိုရင်ကဓမ္မနာအတန်းဓာတ်ရှိမယ်။ပြည်ပြည်ကြောင့်ဆိုရင်မနေ့ကပဲမနေ့ကဆိုမနေ့ညကပဲနေ့တည်းရှိပြီးလက်နက်ကြီးတွေကအင်ဂျင်တန်အင်ဂျင်တောင်ဆိုတဲ့အဲ့ဒီအင်ဂျင်တောင်ကနေပြီးလည်းကြည့်တယ်တရားလုံးလို့ဆိုပြီးတယ်တရား2ရက်3ရက်ကြာပြီဆိုရင်3ရက်ကြာပြီ5ရက်နဲ့မရှိနဲ့2ရက်ဟောဇက်တက်ဇက်တက်ဇက်တက်လည်းနေကြည့်တာကတော့ဘာသာတရားမှမကြောက်ဘူးဒီနေ့လမ်းလို့လို့ပဲဘိုးလေးရှာနေတယ်လည်းနေကြည့်အခုကကန်းတော်ကြီးကိုထွက်ပြေးတယ်ဒီဆက်ဟာဒီဆက်ဟာကန်းတော်ကြီးကိုထွက်ပြေးတယ်ညောင်ငယ်ကိုထွက်ပြေးတယ်အဲတရားတော်ကိုထွက်ပြေးတယ်အဲ့လိုဒီဆက်ဟာညာညာတွေကိုထွက်ပြေးနေကြတယ်တရားမှမရှိတော့ဘူးတရားမှမရှိတော့ဘူးလက်သုံး4ရက်ရှိပြီ
မြေပုံမြို့နယ်မှာတိုက်ပွဲကြီးနေနေတာဖြစ်ပြီးအဲ့ဒီတိုက်ပွဲမှာတပ်မတော်ဘက်ကလည်းထိခိုက်ကြဆုံဝင်ရှိတယ်လို့အနောက်ပိုင်းတိုင်းစစ်ထောင်နယ်ချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်။ဟုတ်ကဲ့ကမြေပုံမြို့နယ်လည်းပါတယ်။စနေနေ့မှာပြင်တော့300တောင်ကျင်းတယ်။တိုက်ပွဲကြီးကပြင်းတယ်လို့ပြောလို့ရတယ်။ပြင်းမထန်တာဖြစ်တယ်။ထိခိုက်ကြဆုံအောင်ရှိရတယ်။ဘုံတော့ဘုံတော့ရအောင်နေပြီ။နောက်ထပ်ဘုံတွေဆက်တိတ်တယ်။
မြေပုံမြို့နယ်မှာဖြစ်ပေါ်တဲ့တိုက်ပွဲတွေမှာတပ်မတော်ဘက်ကလည်းနစီနဲ့လာရောက်ပစ်ခတ်တာတွေရှိပြီးပလက်ဝါဘူးဒီတောင်မြေပုံမြို့နယ်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတယ်လို့အဖွဲ့ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလအပြင်မှာစစ်စီရေးပုံမလောက်ဆောင်တော့မှာဖြစ်တယ်လို့တပ်မတော်ဖက်ကပြောဆိုထားတာတွေရှိတယ်လို့ရခိုင်လက်နက်ကိုင်အေဖက်ကလည်းတပ်မတော်စစ်ကြောင်းတွေကိုလက်ဦးမုံယူတိုက်ခိုက်နေတာတွေကြောင့်ရခိုင်မြောက်ပိုင်းစစ်နေရင်ကလည်းပုံမကြည့်ပြန်လာတာဖြစ်ပါတယ်။ပြင်းထန်နေတဲ့တိုက်ပွဲတွင်ရခိုင်မြောက်ပိုင်းမှာနေရာစိတ်ခွာထွက်ပြေးတွင်းဆောင်နေရတဲ့စစ်ပေးဆောင်ဦးရဟာလည်းတနေ့တစ်နေ့ပုံမများပြလာတာဖြစ်ပါတယ
်။ရခိုင်ဘက်ကစီးရေးအခြေအနေကိုတက်နိုင်တရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အနာရပါတီ NND ရဲ့2020ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အနေအထားဘယ်လိုရှိသလဲဆိုတာကိုလည်းကြည့်ရအောင်ပါ။လာမယ့်2020ရွေးကောက်ပွဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NND ကတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်အသေးအယူလုပ်မှာမဟုတ်ဘူးလို့မနေ့ကကျင်းပတဲ့ပါတီရဲ့ဗဟိုလုံးမှုဆောင်အစည်းအဝေးကဆုံးဖြတ်လိုက်ပါတယ်။ဒီလိုဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော့နိုင်ငံရေးအကဲခတ်တွေရဲ့သဘောထားအမြင်တွေဘယ်လိုရှိသလဲဆိုတာ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကမေးမြန်းပြီးတင်ပြထားပါတယ်။
ဟုတ်ကဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကြာသပတေးကကျင်းပတဲ့ဗဟိုအလုံးမှုဆောင်အစည်းအဝေးကလည်း2020ရွေးကောက်ပွဲမှာသူတို့ရဲ့ယက်တီချက်ကိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တိုင်းရင်းသားပါတီအရင်းနဲ့ပတ်သက်တဲ့ဒီဆုံးဖြတ်ချက်ကိုပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ်
။ပါတီရဲ့မူရအရောကျွန်တော်တို့တိုင်းရင်းသားပါတီနဲ့ကျွန်တော်တို့အဖွဲ့ချုပ်ကရွေးကောက်ပွဲမှာလွတ်လပ်ပွင့်လင်းစွာဝင်ရောက်ရှိနိုင်ကြပါမယ်။ဒီလိုလူကကျွန်တော်အဆုံးဖြတ်ပြီးလို့တော်တော်ရောက်လာတဲ့ခါမှာတော့ဒီမိုကရေစီပတ်သက်ကြည့်တော်မှုကိုအတူလက်တွဲပြီးတော့တောက်ခဲ့ကြပါမယ်ကျွန်တော်ဒီလိုပဲထားပါတယ်။ပမတ်နေရာကြီးနဲ့ပတ်သက်လို့ဒီအဖေးယူလို့နိုင်ငံမျိုးတော့လုံးဝမဟုတ်ဘူး။ဒါမဲ့အနာဂတ်မှာဒီမိုကရေစီပတ်သက်ပြောင်းစုကိုဘယ်လိုပုံစံမျိုးနဲ့ပြီးတောက်ချင်လဲဆိုတဲ့အပိုင်းမှာကျွန်တော်တို့သဘောထားအမြင်မျိုးကိုဖလှယ်ကြမှာဖြစ်ပါတယ်။
တိုင်းရင်းသားပါတီအတော်များများကတော့စစ်ဆိုးရလက်အောက်မှာအတူတကွပူးပေါင်းဆောင်ရွက်ခဲ့ပြီးနဲ့အာဏာရလာတဲ့နောက်ပိုင်းမှာ NLD ပါတီဟာတိုင်းရင်းသားပါတီတွေနဲ့ကင်းကွာခဲ့ကြောင်းရှုမြင်ကြပါတယ်။လက်ရှိ NLD ပါတီရဲ့ဆုံးဖြတ်ချက်အပေါ်မှာတော့မွန်ညင်ညွရေးပါတီရဲ့တွဲပက်တွင်မှုတူဖြစ်တဲ့နိုင်ဆိုးမြင့်ကအခုလိုပြောပါတယ
်။ NLD ကကျွန်တော်တို့90ပြည်ရနောက်ပိုင်းကျွန်တော်တို့တိုင်းသားတွေဝန်ရံပေးတာတို့တော့ကပ်စုကြည့်တော့ဒီမျိုးလုပ်ကြကြတော့ဗျာတရှိသူအနာရပြီးနောက်ပိုင်းနောက်ထပ်တိုင်းရတဲ့နေပြည့်စုံမှုရင်းနှီးတဲ့လက္ခဏာပေါ့ဗျာတခုမှမပြခဲ့ဘူးလေအဲဒါကြောင့်ကျွန်တော်တို့ကအဲ့ဒီကပြောင်းသွားပြီဆိုတော့ကျွန်တော်တို့ကတောက်ချက်ချတော့ဗျာ1990ရက်လက်ကလေးနေလက်တွဲနေကြတဲ့ UNLD နဲ့ပေါ့ဗျာဒီ UNLD နဲ့တစ်ဆင့်မှ CRPD လုံးကမြန်မာဝန်ရံခဲ့တယ်ဒါတဲ့ချိခဲ့တဲ့တိုင်းနေမှာဒီလိုမျိုးကအင်ဂျာအစ်ကြီးဆိုတဲ့ကောင်းတဲ့ကုသနဲ့ကျွန်တော်တိုင်းသားအားလုံးဖြစ်ခဲ့တဲ့သူတွေဒါဆိုသတိအမြင်လက်ဖြစ်မော်ဗျာကျွန်တော်တို့အပြန်လာသိမှပြုဖို့တော့ရှိတယ်လို့ယူဆတယ်ပေါ့ဗျာ
နိုင်ငံရေးလေးလာတုံးသက်သူဥမမောင်ဆိုကတော့
တကယ်တော့ကျွန်တော်ကဖယ်ဖယ်လို့ပြောနေတယ်ဆိုရှင်ဒီနေ့ဒီမှာတိုင်းရင်းသားပါတီရဲ့အခမ်းအနားအတိမတ်ပြုဖို့ဆိုရယ်တိုင်းရင်းသားပါတီတွေနဲ့လက်တွဲလုပ်လို့ပြောရတယ်ပြင်ဆင်ထားဖို့လိုအပ်တယ်လို့ထင်တယ်
ဒီအဲဒီဒေါ်အောင်ကစကြည်ပဲပြောကြတယ်ဒီခွန်ကောက်ခွေစံသာတာခွေစသီဘောဘောပြောကြနော်ဒီဒီအထွေရနာခွေနဲ့ပတ်သက် favorite queen တွေပြောဖို့သူတို့နေတဲ့သဘောလားရှိတယ်ဆိုလို့ရှိရင်တန်သာပါတီတဲ့ခန်းငန်းနာကိုလေးနဲ့သာစဉ်းစားပြီးတန်သာပါတီနဲ့အာနာခွေယူဖို့ပေါ့ဒါကိုလေးသက်သာဖို့လိုတယ်မဟုတ်ဘဲနဲ့ဘိုးသူကမစနစ်ကြီးရဲအပေါ်ကရွှေသွားမယ်ဆိုလို့ရှိရင်တော့တန်သာပါတီနဲ့စတိုင်ကောင်းမှာမဟုတ်ဒီ90ရေကောက်ပွဲလာလာလည်းပဲတန်သာပါတီတွေနဲ့အန်အဒီနဲ့အပြိုင်ဖြစ်လာလိမ့်မယ
်2020ရေကောက်ပွဲအကြိုကာလမှာတော့တချင်းမွန်ချင်းကရင်စတဲ့ပါတီတွေကလည်းရေကောက်ပွဲမှာမင်းမကွဲရအောင်ရည်ရွယ်ပြီးကျင်းကျယ်လိုက်လူမျိုးတူပါတီတွေကိုစုဖွဲ့ပေါင်းစည်းတာတွေရှိခဲ့ပါတယ
်ခုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလာပို့ကိုတင်ဆက်ပေးကြပါတယ်အာဖရိကတိုက်အစီပိုင်းနဲ့တောင်ပိုင်းကတန်းနဲ့ချီတဲ့လူလူတွေအတွက်သောမေရိခါရှားပါတဲ့ပြဿနာဟာအရေးပေါ်အခြေအနေထိဖြစ်လာနေပါတယ်။ဒီဖြစ်ရပ်တွေဟာဥရုယာပြည်ပြောင်းလဲမှုရဲ့အကျိုးဆက်ကြောင့်လဲဒစိမ့်တပိုင်းပါဝင်တယ်လို့ Save the Children အဖွဲ့ကပြောဆိုလိုက်ပါတယ်။အဲ့ဒီဒေသတွေမှာအင်အားပြည့်မုန်တိုင်းဝင်တိုက်သွားတဲ့အပြင်လက်တလောကာလတွေအတွင်းရေကြီးရေဆန်းတာမိုးခေါင်ရေချတာစတဲ့တဘာဝကပင်းအမြေတွေနဲ့ပါရင်ဆိုင်နေရတာပါ။ဒီဒေသဟာကမ္ဘာတခြားဒေသတွေထက်အပူချိန်ကလည်းနှစ်ဆမြင့်တက်နေတယ်ဆိုပြီးသိပ္ပံပညာရှင်တွေကသတိပေးထားပါတယ်။အကြောင်းအပြည့်ဆိုလို့တော့ Henry Richwell သတင်းပေးပို့ထားတာနားလောင်ပြောပြပေးပါရှင်။
မိုဇမ်ဘိတ်နိုင်ငံကို2019ခုနှစ်မတ်လမှာဝင်တိုက်သွားတဲ့ cyclone မုန်တိုင်းဤတိုင်းကြောင့်ထောင်နဲ့ချီတဲ့လူတွေသေဆုံးခဲ့ရပြီးတော့လူမှုဘဝရပ်တည်ရေးအနေထားအားလုံးပျက်စီးဆုံးရှုံးခဲ့တာပါ။စံချိန်တင်အောင်ကြီးမားပြင်းထန်လာတဲ့မုန်တိုင်းကြောင့်ဒေသတော်ဝန်ပျက်စီးဆုံးရှုံးမှုတမဟာခမန်းချီဒေါ်လာ1ဘီလီယံလောက်ထိရှိခဲ့ပါတယ်။မိုဇမ်ဘိတ်နိုင်ငံကိုဤတိုင်းမုန်တိုင်းဝင်လာအပြီးတလအတွင်းမှာပဲနောက်ထပ် cyclone မုန်တိုင်း Kenneth ဝင်တိုက်ခဲ့ကြမှာလေ။ဒီဒီချိန်မှာတော့သေဆုံးသူဒါဇင်နဲ့ချီရှိခဲ့တာပါ။Save the Children လူမှုကွန်ရက်ရဲ့အဖွဲ့အစည်းကဂေဘရီယယ်ဝါဂျီမန်ကအခုလိုပြောပါတယ
် Never before has this country been
ဒီနိုင်ငံမှာယာတီတစ်ခုတည်းမုန်တိုင်းနှစ်ခုဇက်တိုက်ဝင်တိုက်သွားတာမျိုးဘယ်တော့မှမရှိခဲ့ဘူးပါဘူ
း2019ခုနှစ်ကတော့အာဖရိကတိုက်အရှေ့နဲ့တောင်ပိုင်းမှာဥရုယာတီဆိုင်ရာကပ်ဘေးကြီးရင်ဆိုင်ရတဲ့နေ့အဖြစ်တတိယနေ့ချပါလိမ့်မယ်လို့လဲ Save the Children ကပြောပါတယ်Save the Children လူမှုရေးအဖွဲ့ရဲ့အဆိုအရဥတုရာတီပြောင်းလဲမှုရဲ့အကျိုးဆက်အဖြစ်ဒေသဝင်များကလေးငယ်16တန်းအပါအဝင်လူဦးရေ33တန်းကျော်အတွက်ဆန္ဒရိက္ခာမလုံလောက်တဲ့ပြဿနာဟာအရေးပေါ်အခြေအနေပဲကိုရောက်လာနေတာပါ Gabriel ကလည်းအခုလိုသုံးသပ်ပါတယ်
The link to climate change is actually the compounding effect of emergency after emergency after emergency.
ဥရုယာပြည်ပြောင်းလဲမှုနဲ့ဆက်စပ်နေတဲ့ဖြစ်ရပ်တွေဟာအရေးပေါ်အခြေအနေတွေတစ်ခုပြီးတစ်ခုစင့်ကဲပြီးစုပေါင်းပြီးဖြစ်လာတာမျိုးပါ။ဒါကြောင့်မို့လို့လဲမိုးခေါင်ရေချတာ၊ရေကြီးရေချမ်းတာလို့လက်ရှိဖြစ်ပျက်နေတဲ့ဆိုးရိမ်စရာအခြေအနေတွေကိုလူတွေအံတုနိုင်မဲ့အင်အားတွေလုံးဝကုန်ခန်းလာတဲ့သဘောမျိုးဖြစ်ပါတယ်။ဒါကြောင့်တို့ရဲ့အသက်ရှင်ရပ်တည်ရေးအတွက်လိုအပ်နေတဲ့အရာအားလုံးတဖြည်းဖြည်းနဲ့နှေးနေကြောက်ကြဲသွားမှာဖြစ်ပါတယ်
။ကုလသမဂ္ဂရဲ့နိုင်ငံတကာဥတုရာသီပြောင်းလဲမှုဆိုင်ရာအဖွဲ့ IPCC ရဲ့2015ခုနှစ်အစီအခံကမှာတော့အာဖရိကတိုက်တောင်ပိုင်းမှာမြင့်တက်လာတဲ့အပူချိန်ဟာကမ္ဘာအတိုင်းအတာထက်နှစ်ဆပိုများတယ်လို့ဖော်ပြထားပါတယ်။ဆက်မှုထုတ်ကုန်နိုင်ငံငေါဆောင်တွေအနေနဲ့ဖန်လုံအိမ်တက်ငွေထုတ်လုပ်မှုတွေကိုအကြီးအကျယ်လျှော့ချဖို့နဲ့ဥတုရာသီပြောင်းလဲမှုအစိုးဆုံးခံရတဲ့တိုင်းပြည်တွေကိုကိုကြီးထောက်ပံ့ဖို့ဆိုပြီးတော့ Save the Children ကတိုက်တွန်းနေတာပ
ါ If you are a child growing up in Eastern and Southern Africa your chances of survival are currently being
အာဖရိကတိုက်အစီပိုင်းမှာမွေးဖွားလာတဲ့ကလေးတွေရဲ့အသက်ရှင်တန်ရေးဟာသူတို့နဲ့လုံးဝမတက်ဆိုင်ဘူးသူတို့အနေနဲ့ဘာမှမတက်နိုင်တဲ့တခြားကမ္ဘာအတိုင်းကြီးကလူတွေရဲ့လုံရက်အပေါ်မှာမူတည်နေပါတယ
်မက်ထရီမြို့မှာကျင်းပတဲ့ COP25 ဥရုယာတီဆိုင်ရာညီလာခံကိုကိုယ်စားလှယ်ပေါင်း19,000တက်ရောက်ခဲ့တာပါကမ္ဘာကြီးပုံတွေလာနေတာကိုဝိုင်းဝန်းဖြည့်ဆည်းကြဖို့ဆိုပြီးပြည်ထောင်နိုင်ငံပါရီမြို့မှာသဘောတူညီခဲ့တဲ့ပါရီသဘောတူညီမှုဟာညတာမှုရှိပဲအမေရိကန်စီးပွားရေးအပေါ်ထိတဲ့စီတယ်ဆိုပြီးအဲ့ဒီသဘောတူညီမှုကနေနှုတ်ထွက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီညီလက်ခံကိုမတက်ရောက်ခဲ့ပါဘူးရှင
်နားလောက်ပါရှင်တောက်တာများပြတ်သတင်းလွှာလေးကတော့ဒီလောက်ပါပဲတော်ရရှင်များရှင်ဆောင်းမင်းနေဝေတဲ့ဒီနှစ်တကူယာတီရောက်တဲ့အချိန်တိုင်းယာတီကိုခန်းစားရေးပွက်ထားတဲ့တေးသချင်းလေးတွေနဲ့ VOA ကဖြောပြပေးနေပါတယ်။ဒါကြောင့်ဒီနေ့တော့အစိုးရလေးယူတည်ဆူထားတဲ့လွမ်းတူအိမ်မက်ဆိုတဲ့တေးသချင်းလေးနဲ့ဖြောပြပေးချင်ပါတယ်။နားဆင်ပါရှင်။